အမေရိကန်ပြည်ထောင်စုမှနှင်းမုံတိုင်းချောင်းနယူးယောက်ပြည်နယ်ဘာဖယ်လိုမြို့တစ်ဝိုက်မှာပဲသေဆုံးသူ28ဦးထိရှိကြောင်းနယူးယောက်အာဏာပိုင်တို့ကတင်းနှင်းလာနေမှာပြောပါတယ်။နယူးယောက်အုပ်ချုပ်ရေးမှူးကက်သီဟိုချူးကတော့ရာစုနှစ်ရဲ့နှင်းမုံတိုင်းလို့သုံးနှုန်းပြောဆိုလိုက်ပြီးနှင်းမုံတိုင်းပြီးဆုံးသွားပြီလို့ပြောလို့မရသေးကြောင်းတင်းနှင်းလာနေမှာသတင်းထောက်တွေကိုပြောဆိုသွားပါတယ်
။ကျွန်တော်ကတော့ဘာလို့အပြင်ဘက်ဟမ်ဘတ်မှာနေတယ်ဟမ်ဘာဂါဘပ်လူကိုစနုတ်ကြတာကြည့်အတူတူပဲကျွန်တော်စီမှာအခု9ပြီကျော်တော့ကြသွားတယ်အဲကားမြုပ်နေတယ်ပေါ့နော်ဆိုရတော့ဒီအခုချိန်ထိ travel van လောက်ထားတော့မယ်မင်းပြန်ထိသူတို့ဝန်ထိန်နေပေးထားတယ်စာရေးတောက်ရေးတချို့ဒေတာအိမ်နေမှာတော့အဲ့လိုမျိုးဂျုံရတာမျိုးတွေရှိတယ်ပေါ့နော
်ကိုမင်းနိုင်ပါရှင်အခုအတန်မလွင့်ခင်တနာရီလောက်ကပဲ VOA ကိုအခုလိုပြောပြခဲ့တာဖြစ်ပါတယ်။နိုင်ငံတော်ပြည်နယ်ကိုကူမှာနှင်းမုံတိုင်းချောက်တေဆုံရသူအနည်းဆုံး50လောက်ရှိပါတယ်။ကားတွေထဲမှာအိမ်တွေထဲမှာနဲ့နှင်းတွေချာမှာတေဆုံသူတွေကိုတွေ့ရှိထားတာပါ။တချို့ကတော့နှင်းတွေရှင်ရင်တေဆုံရတာဖြစ်ပါတယ်။နှင်းမုံတိုင်းချောက်အိမ်ထဲမှာပိတ်မိနေသူတွေတောင်းနဲ့ချီတဲ့အိမ်တွေနဲ့လုပ်ငန်းတွေမှာလည်းလျှက်ဆင်ပြီးပြတ်တောက်နေတာကြောင့်တေဆုံရသူကဒီထက်တိုးလာအောင်ပဲလို့လည်းခန့်မှန်းထားကြပါတယ်။နယူးယောက်ကရေးပေါ်ကဲဆဲရေးအဖွဲ့တွေလည်းပိတ်မိနေတဲ့ဒေသခံတွေကိုကူညီရေးတင်းနှင်းလာနေမှာကြိုးပမ်းဆောင်ရွက်နေကြပါတယ်။နယူးယောက်ပြည်နယ်မှာအထူးသဖြင့်တော့ Buffalo မှာတော့အရေးပေါ်ကဲဆဲရေးဝန်ထမ်းတွေကတေဆုံသူတွေဒါမှမဟုတ်လဲအသက်ရှင်လျက်ပိတ်မိနေသူတွေတွေ့လို့တွင်ညာကားတစ်စင်းစီကိုလိုက်လံရှာဖွေနေကြပါတယ်။ဆိုရွာပြင်းထန်လာတဲ့နှင်းမုံတိုက်ချောက်ဒီအပိုင်းနယ်အတွင်းလေရင်ခီးစင်ပေါင်း1000ခွဲလောက်ဖျက်ခဲ့ရပြီးတနင်္လာနေ့တနေ့တင်းမာတင်ခီးစင်2600ဖျက်သိမ်းခဲ့ရတယ်လို့လဲ flightware.com ကဖော်ပြပါတယ်ရှင်။